မင်းကြီးကျန်နိုင်တဲ့စံပြင်းနဲ့မြောက်ပိုင်းမှုဆဲခရိုင်မုံကိုဒေသမှာမြမတက်မော်ပိုင်းဧရိယာအတွင်းထင်းခွေရှာတဲ့ရွာသား၅ဦးဟာမြေမြုပ်မိုင်းနှစ်ကြိမ်နေမိတာကြောင့်ထိခိုက်ဒဏ်ရာတွေရပြီးတရုတ်နိုင်ငံမန်စီစီယုံမှာဆေးဝါးကုသခံရပါတယ်။ဒဏ်ရာရသူတွေကိုဒီကနေ့မှခွဲစိတ်ပြစ်စီခဲ့လို့ဒေသခံကဆိုပါတယ်။ဒီအချိန်ကတော့ Time K Site VOA မြန်မာပိုင်းသတင်းထောက်နိုင်ကုန်အင်ကသတင်းပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်ခရိုင်မုံကိုဒေသမှာမြေမြုပ်ဘုံနေမိလို့ဒေသခံရွာသား၅ဦးထိခိုက်ဒဏ်ရာရရှိခဲ့ပြီးတရုတ်နိုင်ငံမန်စီမြို့ဆေးရုံမှာဆေးဝါးကုသခံရတာပါမုံကိုဒေသခံရွာသား၅ဦးဟာမနေ့ကမုံကိုဒေသမန်တကုံတမတတက်လက်အောက်ခံတိုက်ရဲတပ်ပိုင်မြေဧရိယာတွင်ထင်းရှားပွေရင်မြေမြုပ်ဘုံနေမိတာဖြစ်တယ်လို့မုံကိုဒေသခံဥမုံလောကပြောပါတယ
်ဒီတော့စစ်ကောင်ကြီးပြောတော့ပေါ့နော်အဲ့ဒီမန်တကုံကဒီလိုအမျိုးသားကြီးကပုံထတဲ့ဆရာကတော့ပြင်းတင်းထော်လဲပါတယ်ဒီလိုလဲတင်းတော့တုံးမှုလို့မှအဲ့ဒါပြောချင်းတော့ခွေမန်တကုံပေါ့နော်အဲ့ဒီစပက်ရှိရတဲ့စစ်တပ်မျိုးပေါ့နော်အောင်ပုံမှန်ကတော့ချင်းတော့ခွေအာဘာတမဦးရောကောက်သိနေတယ်ဒီလိုဖောက်ခွဲတာကတော့အဲ့ဒီလိုနောက်ဆုံးကအနေချင်းပုံပြန်ရမနေ့ကတော့အဲ့ဒီတော့ပုံထတော့ဒီလိုအမှပြန်တော့ပူးနေပြန်ရှင်းတော့ရှင်းလာတဲ့ခါကျတော့အဲ့ဒီမှာနောက်တော့တစ်ခေါက်ပြန်တယ်မီးရတယ်မီးရတယ်ဆိုတော့ကျွန်တော်ကျေပြောရမယ်ဒီလိုချင်းချောတော့ချက်လိုက်ရတာပေါ့နော်ပြီးရင်ပြောရကြတော့တော်တော်လေးအချိန်ကြီးဆိုးရအချိန်ကြီးထိရောက်နေတာပေါ့နော်နောက်ဆုံးလုံးကကျတော့မိုင်းမစင်ကန်ပုံမီးရတာကျတော့အော်အတော်လေးရောဆိုးတာပေါ့နော်အမျို
းမန်တက်ကုန်းကအရင်ကကြေးရဟောင်းပြီးပြီးတော့2030ခုနှစ်မှာတပ်မတော်ကနေတပ်ပိုင်ကြီးပြစ်သိမ်းယူခဲ့တာဖြစ်တယ်လို့ဒေသခံရွာသားတွေကပြောပါတယ်ထင်းခွေတဲ့ရွာသား၅ဦးဟာမိုင်းနစ်နေမိကြတာဖြစ်ပြီးထိခိုက်ဒဏ်ရာရရှိခဲ့တာဖြစ်တယ်လို့အခုခါတရုတ်နိုင်ငံမန်စီဆေးရုံမှာစေဝါကူတာခံရပါတယ်။မုံကိုဒေသဟာမူဆယ်ခရိုင်ထဲမှာရှိတယ်ဆိုပေမဲ့တရုတ်နယ်စပ်နဲ့နီးစပ်နေတာကြောင့်ဒဏ်ရာရသူတွေတရုတ်နိုင်ငံမန်စီဆေးရုံမှာစေဝါကူတာနေတာလည်းဖြစ်ပါတယ်။ထိခိုက်ဒဏ်ရာရသူ၅ဦးနဲ့က၃ဦးဟာခွဲစိတ်ကူတာမှုခံယူနေရတာပါ။ဒီမရက်မှာခွဲစိတ်ကူတာမှုပြီးစီးခဲ့ပြီလို့မုံကိုဒေသကဥပေါင်းတော်ကပြောပါတယ်
။သူကခွဲစိတ်ခံဝင်နေတဲ့လူတွေကဒီကနေ့ပြည့်ရတော့မရှိတော့ဘူးဆိုရင်ပြည့်ရလာတယ်ဆိုတော့အများတို့ကဒီလိုတစ်ချို့တွေကသတိမေ့နေတယ်ဆိုတော့ဒီနေ့တော့ဒီဖြစ်တင်ရတယ်ဆို
။အခုလိုတအေရီယာတွင်မြေမြုပ်မိုင်းနေမိတဲ့ဖြစ်စဉ်ပေါ်မှာတမတော်ဘက်ကရည်ရွယ်ဆောင်ရွက်တာမျိုးမရှိသေးဘူးလို့မုံကိုဒေသကဥမုံတော်ကပြောပါတယ
်။အခုတည်းကတော့ဒီရှင်းရတော့ဒီကြတော့ဒီတမတော်ဘက်ကနေကြတော့ဘာမှလုပ်ပြရတော့မရှိသေးဘူး။
အမည်မခေါ်လို့သူမူဆယ်မြို့ခံရဲရရှိသူကတော့နေမြခံတမတော်ရဲ့ကန့်သတ်နိုင်ရဲ့ဝင်ရောက်တဲ့အတွက်အခုလိုအန္တရာယ်ဖြစ်ပေါ်ရတာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။ဒီလိုဘုံပေါက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်လို့တမတော်ဘက်ကနေသတင်းထုတ်ပြန်တာမျိုးတော့မတွေ့ရသေးပါဘူး။ပြီးခဲ့တဲ့ဒီဇင်ဘာလမှာလည်းရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်မုံပေါ်ဒေသမှာဘုံပေါက်ကွဲမှုကြောင့်ကျောင်းသားကလေးငယ်တယောက်ဒိဆုံးပြီး၄ယောက်အပြင်းထန်ဒဏ်ရာရရှိသွားခဲ့ပါတယ်။မုံကိုဒေသဟာမြန်မာတမတော်နဲ့မြောက်ပိုင်းမှာအမိတ်စပောင်းစုဖွဲ့တွေကြားကြာခဏတိုက်ပွဲတွေဖြစ်ပွားလေးရှိတဲ့ဒေသလည်းဖြစ်ပါတယ်။ပြီးခဲ့တဲ့2016ခုနှစ်နိုဝင်ဘာလမှာမြောက်ပိုင်းမှာအမိတ်သက်ဖွဲ့တွေကနေမူဆယ်ကုံတူရေးစခန်းနဲ့မုံကိုဒေသကိုပြင်မထားတိုက်ခိုက်လာတဲ့အတွက်မြန်မာတပ်မတော်နဲ့စစ်ရေးကင်းတံဖြစ်ပွားခဲ့ပါတယ်။တိုက်ပွဲတွင်မုံကိုဖောင်းဆန့်ဒေသခံ1000ခန့်ကလည်းတရုတ်နိုင်ငံဘက်ကစစ်ဘေးသိမ်းရှောင်ခဲ့ကြရပါတယ်။တပ်မတော်ကနေမုံကိုဒေသကိုထိန်းချုပ်နိုင်ပြီးနောက်ပိုင်းတိုက်ပွဲဖြစ်ပွားမှုလဲလာပြီးဆိုပေမဲ့သွားလာရေးမှာတတိပြုနေရတယ်လို့မုံကိုဒေသခံဥပောင်းတော်ကပြောပါတယ
်အခုလိုဆိုရင်ကျွန်တော်တို့ဒီမုံကိုနာတွေ့တော့ဖြစ်ကြတော့ရှိတော့ဒါပေမဲ့အရင်တော့လည်းမျိုးဘိုင်းလိုက်တဲ့ဆိုတာတတိထားရတာပေါ့နော
်ရှမ်းပြည်နယ်မြောက်ပိုင်းဒေသမှာမြန်မာတပ်မတော်နဲ့ KIU ကချင်းလွတ်လပ်ရေးတပ်မတော် PNL တန်းပြောင်တပ်ဖွဲ့တွေနဲ့စိုက်ပွဲတွေဆင်ဆက်မပြတ်ဖြစ်ပွားနေကြလို့စိုက်ပွဲတွင်ဒေသခံကြေးရွာသားတွေဟာဘေးလွတ်ရာစစ်ဘေးသိမ်းရှောင်နေရပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလကုန်လောက်မှာရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်နဲ့နန်းစာမြို့နယ်ဒေသတွင်မြန်မာတပ်မတော်နဲ့တိုင်းဒေသလက်နက်ကန်တပ်ဖွဲ့တွေကြားစီရင်သိမ်းမှန်နေစေချင်နေကြောင်းဒေသခံ1000ကျော်ဟာကြောင်မဲမြို့မှာစစ်ဘေးသိမ်းရှောင်နေကြရပြီးဒီကနေ့ထိတော့နေရရင်းကိုမပြောင်းနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ခင်ဗျာ